2018မှာအမေရိကန်ပြည်ထောင်စုမှာလူအစုလိုက်ပြုံနဲ့တပ်ဖြတ်တိုက်ခိုက်မှုအလုံးရဲ့သုံးပုံနှစ်ပုံဟာစိတ်ကျမ်းမာရေးချုပ်ယွင်းနေသူတွေရဲ့တိုက်ခိုက်မှုဖြစ်ပြီးဒီတိုက်ခိုက်မှုတွေရဲ့သုံးပုံတစ်ပုံကျော်မှာပြည်မှုကျူးလွန်သူဟာတိုက်ခိုက်မှုဖြစ်ပွားရမှာဖြစ်စေဒါမှမဟုတ်နေရာကနေထွက်ခွာပြီးမကြခင်မှာဖြစ်စေမိမိကိုမိမိအဆုံးစီရင်သွားတာကိုအစင်ခံစားအစ်တခုရသိရှိရပါတယ် NTAC ခေါ်အမေရိကန်နိုင်ငံတွင်ချိမ့်ချမှုဆိုင်ရာအကဲဖြတ်တဲ့ဌာနရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့အစင်ခံစားအစ်မှာအခုလိုပေါ်ပြထားတာပါ NTAC ရအမိမြလုံခြုံရေးဌာနလက်အောက်ကလုံခြုံရေးဆိုင်ရာအထူးတာဝန်ယူထားတဲ့ Special Service ရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့လူ3ဦးဒါမှမဟုတ်3ဦးထက်ပိုပြီးအသက်ခံရဒါမှမဟုတ်ဒဏ်ရာရခဲ့တာတွေကိုစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်2018မှာ American ပြည်အောင်စုတဝမ်းမှာအခုလိုတိုက်ခိုက်မှုပေါင်း28ကြိမ်ဖြစ်ပွားခဲ့ပြီးအဲ့ဒီထဲမှာ2018က Florida ပြည်နယ် Parkland ကတနက်ပစ်ခတ်မှုမှာလူ18ဦးသေဆုံးခဲ့မှုပါဝင်တယ်လို့2018 October လက Pennsylvania ပြည်နယ် Pittsburghဖက်စမီဝါဂျူဖျားကြောင့်ပြစ်ခတ်မှုတွင်လူ10ဦးတေဆုံးခဲ့ရတဲ့ဖြစ်ရတဲ့ပါဝင်ပါတယ်အခုလိုတိုက်ခိုက်မှုတွေဟာပြည်နယ်18ခုမှာဖြစ်ပွားခဲ့တာဖြစ်ပြီးလူပေါင်း62ဦးတေဆုံးခဲ့ရတယ်လို့109ဦးဒဏ်ရာရရှိခဲ့ပါတယ်